မြန်မာနိုင်ငံရဲ့ဒီနေမှုအခြေအနေဟာတတိနဲ့စောင့်ကြည့်ရမယ့်အဆင့်မှာရှိနေဆဲဖြစ်တာကိုဗိုလ်ဒူးနေကထွက်တဲ့အစင်ကစားတခုမှတွေ့ရပါတယ်။လွန်ခဲ့တဲ့စနစ်ကနဲ့နှိုင်းရှင်ရင်ဒီနေမှုအခြေအနေအနည်းငယ်တိုးတက်လာပြီမဲ့လုံလောက်တဲ့တိုးတက်မှုမရှိသေးဘူးဆိုတာကိုအညွန့်ကိန်းတွေမှာတွေ့ရပါတယ်။ဘယ်လိုကဏ္ဍတွေမှာစိုးရိမ်ပွဲအကောင်းဆုံးဖြစ်နေပြီးတော့နောက်မှာတည်ငြိမ်မှုပိုကောင်းလာမယ့်အလားအလာရောရှိပါသလား။ကြည့်ကြရအောင်ပါ
။နိုင်ငံများ၏တည်ငြိမ်မှုအခြေအနေပြအညွန့်ကိန်းလို့ဆိုရမယ် Fragile States Index 2015 ဆိုတာကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်အခြေစိုက်Fan for Peace ဆိုတဲ့သုတေသနအဖွဲ့တစ်ခုကဇွန်လ17ရက်နေ့မှာထုတ်ပြန်လိုက်တာပါနိုင်ငံပေါင်း198နိုင်ငံရဲ့လူမှုရေးစီးပွားရေးနဲ့နိုင်ငံရေးစတဲ့အခြေအနေတွေကိုဂန္ဓာ12ခုနဲ့ခွဲခြားပြီးဂန္ဓာတစ်ခုချင်းစီမှာတည်ငြိမ်မှုအကောင်းဆုံးကနေအဆိုးဆုံးကိုအခြေခံကိန်း1ကနေ10အထိအဆင့်ဆင့်သတ်မှတ်ပါတယ်ပြီးတဲ့အခါဂန္ဓာ12ခုလုံးမှာရတဲ့အခြေခံကိန်းအားလုံးကိုပေါင်းယူပြီးနိုင်ငံတစ်ခုချင်းစီရဲ့စုစုပေါင်းအခြေခံကိန်းရလာပါတယ်အဲ့ဒီအပေါ်မှာမူတည်ပြီးတော့နိုင်ငံပေါင်း198နိုင်ငံရဲ့တည်ငြိမ်မှုအညွန့်ကိန်းကိုအနိုင်ဆုံးကနေအမြင့်ဆုံးတန်းစီသတ်မှတ်ထားတာပါအဲ့ဒီသတ်မှတ်ချက်အရတောင်ဆူဒန်နိုင်ငံဟာတည်ငြိမ်မှုအနိုင်ဆုံးနိုင်ငံအဖြစ်အညွန့်ကိန်း1မှာရှိနေပြီးမြန်မာနိုင်ငံကတော့အညွန့်ကိန်း28မှာရှိနေပါတယ်ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းစုစုပေါင်းအဆင့်မှာတိုးတက်မှုတချို့ရှိထားပြီးတော့မြန်မာနိုင်ငံရဲ့အနာဂတ်တိုးတက်မှုမှာတိတ်ကိုအရေးကြီးတယ်လို့သူတို့ယူဆတဲ့အဓိကအညွန့်ကိန်းတချို့ကို Fan for Peace အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူး JJ Masner က VOE ကိုရှင်းပြပါတယ်
။ The factionalized elite score which basically measures the divisions and the
စုရဖွဲ့တဲ့အာဏာပိုင်နေကြတဲ့ဒစုစီတစ်ဖွဲ့စီအကွဲပဲပြပြဖြစ်နေမှုကိုတိုင်းတာတဲ့ factionalized elite အညွန့်ကိန်းကလွန်ခဲ့တဲ့နှစ်အတွင်းတကယ်ပဲတိုးတက်ခဲ့ပါတယ်။နောက်ထပ်အရေးကြီးတဲ့နိုင်ငံတော်ရဲ့တရားဝင်ဖြစ်မှုအညွန့်ကိန်းကလွန်ခဲ့တဲ့12လအတွင်းအနေငယ်တိုးတက်ခဲ့ပါလေဒါကဘာကိုပြနေတယ်လဲဆိုတော့တိုးတက်မှုဟာနှင်းနေတယ်ဆိုပေမဲ့တိုးတက်နေတယ်ဆိုတာကိုပြပါလေ
အတိုးတက်ဆုံးကစီးပွားရေးနဲ့ဆိုင်တဲ့တည်ငြိမ်မှုအခြေအနေဖြစ်ပြီးတော့နိုင်ငံရေးစစ်ရေးတည်ငြိမ်မှုအခြေအနေကိုပြတဲ့အညွန့်ကိန်းတွေဟာတိတ်အားပြော့နေတယ်လို့မစ္စတာမက်စနာကပြောပါတယ်အဲ့ဒီအထက်မှာမှ group grievance လို့ခေါ်တဲ့လူအဖွဲ့အစည်းတွေကအစုအဖွဲ့တွေအချင်းချင်းကြားတင်းမာမှုနဲ့အကြမ်းဖက်မှုအခြေအနေကိုပြတဲ့အညွန့်ကိန်းကအတော်လေးကိုမြင်မာနေတာကြောင့်ဒါကိုတိုးတက်အောင်လုပ်ဖို့လိုတယ်လို့မစ္စတာမက်စနာကထောက်ပြပါတယ
် the current issues regarding increased displacement issues in terms of clashes between the national army
ဟိုးဆုံးဖွာထပ်ပြီးရတာကြီးပုံများလာတာနဲ့ဆိုင်တဲ့ကိစ္စရပ်တွေကချင်နဲ့ရှမ်းပြည်နယ်တွေမှာအစိုးရစစ်တပ်နဲ့တခြားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတာနဲ့ဆိုင်တဲ့ကိစ္စရပ်တွေရိုဟင်ဂျာမွတ်စလင်ဒုက္ခသည်အလုံးရင်းလိုက်ထွက်ပြေးနေကြတာနဲ့ဆိုင်တဲ့ကိစ္စရပ်တွေကိုတကယ်ပဲအာရုံစိုက်ဖို့လိုပါတယ်။ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံမှာစီးပွားရေးတိုးတက်လာတယ်ဆိုရင်တောင်မှနိုင်ငံရေးနဲ့တခြားအခြေအနေတချို့တိုးတက်လာတယ်ဆိုရင်တောင်မှနိုင်ငံမှာရေရှည်ခိုင်မာတဲ့တိုးတက်မှုရရှိဖို့ရာအဲ့ဒီအစုအဖွဲ့အချင်းချင်းကြားပဋိပက္ခအခြေအနေကတကယ်ကိုစိုးရင်စရာကောင်းတဲ့အဟန့်တားတစ်ခုဆက်ဖြစ်နေဦးမှာပါပဲ
။ဒါကြောင့်လဲမြန်မာနိုင်ငံရဲ့အခြေအနေတချို့မှာတိုးတက်မှုတချို့ကိုတွေ့နေရပေမဲ့လေလာသုံးသက်တဲ့နေရာမှာတော့ဆက်ပြီးတတိထားသွားရအောင်မှာဖြစ်တယ်လို့မစ္စတာမက်စနာကပြောပါတယ် Fan for Peace အဖွဲ့ကသူတည်တနာပြုလေလာပြီးတတ်မှတ်ချက်အရနိုင်ငံပေါင်း198နိုင်ငံထဲမှာတိတ်ကိုခိုင်မာတဲ့တည်ငြိမ်မှုအရှိဆုံးနိုင်ငံကတော့ဖင်လန်နိုင်ငံပဲဖြစ်ပါတယ်ခင်ဗျာ